ကိုင်းတိုင်းကမ်ဘလူခရိုင်အတွင်းစစ်ကောင်စီတပ်တွေရဲ့လက်ချက်နဲ့ကျွေးရောင်ပေါင်း18ရောင်ကအင်ဂျီ6ရောင်ကြောင့်မီးလောင်ဆုံးရှုံးခဲ့ပြီးအရသာထိခိုက်သေဆုံးမှုတွေလည်းရှိခဲ့တယ်လို့ကမ်ဘလူခရိုင်တပ်ကြွလှုပ်ရှားသူများအဖွဲ့ကထုတ်ပြန်ပြောဆိုပါတယ်အခုဇွန်လအတွင်းမှာလည်းစစ်ကောင်စီနယ်မြေရှင်းလင်းရေးဆက်လက်လှုပ်ဆောင်နေတယ်လို့ဆိုပါတယ်ကမ်ဘလူဒေသအတွင်းလက်နက်ကိုင်ပဋိပက္ခတွေနဲ့အရသာထိခိုက်မှုတွေအခြေအနေသတင်းပေးပို့ထားတာကိုတော့ကိုညံဝင်းအောင်ကဆက်ပြီးပြောပြမှာပါ
မေလအတွင်းမှာစစ်ကောင်စီတပ်တွေနဲ့ဒူစော်တီအဖွဲ့ဝင်တွေကနေမြေရှင်းလင်းရေးဝင်ရောက်ပြီးကမ်ဘလူခရိုင်အတွင်းကကျေးရွာ18ရွာကနေအိမ်653လုံးကိုမီးရှို့ခဲ့တယ်လို့ကမ်ဘလူခရိုင်တက်ကြွလှူရှားသူများအဖွဲ့ကသတင်းထုတ်ပြန်ပါတယ်ကျွန်းလာမြို့နယ်အတွင်းကကျေးရွာ4ရွာကနေအိမ်25လုံးကျေးလက်စေပေကန်တစ်ခုနဲ့ဇပကြီ3လုံးကိုမီးရှို့ခဲ့ပြီးကမ်ဘလူမြို့နယ်ကကျေးရွာ13ရွာကနေအိမ်620ကျော်နဲ့စာတင်ကြောင်းနှစ်ဆောင်မီးရှို့ခံခဲ့ရတယ်လို့ထုတ်ပြန်တာပါတချို့ကျေးရွာတွေဟာတကြိမ်မကအချိန်ချင်းမီးရှို့ခံခဲ့ရတာဖြစ်တယ်လို့လဲကမ်ဘလူခရိုင်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးနေစင်လက်ကပြောပါတယ
်ပြီးခဲ့တဲ့လမှာတော့ဒီကောင်စီဘက်ကနေပြီးတော့ဒီကမ်ဘလူမြို့နယ်ထဲမှာစာလဲတချို့ရွာတွေဆိုရင်တကြိမ်နဲ့မဟုတ်ခင်းနဲ့နှစ်ကြိမ်သုံးကြိမ်ပြန်ပြီးတော့ဆက်ကြောင်းခိုးရတယ်လုပ်တယ်ပြီးတော့ရွာတော်များများကိုလည်းဒါမီးရှို့သွားတယ်ပေါ့ဒီမေလာကမ်ဘလူမြို့နယ်အတွင်းမှာဒီအင်ဂျီ600ကျော်လောက်တော့ဒါမီးလောင်ပျက်စီးဆုံးရှုံးနေလို့ကျွန်တော်တို့ဒါဈေးရင်အချက်လက်တွေအသိရတာပေါ့ဆရာနော်အချို့ရွာတွေဆိုလို့ရှိရင်တော့50လုံးလောက်ရှုခံရတာရှိတယ်တချို့ကျွာတွေမှာဆိုလို့ရှိရင်လည်း50 60အဲ့လိုရှုခံရတာရှိတယ်ဆိုပြီးခဲ့တဲ့လဈေးရင်ဈေးရရတော့အင်ဂျီ600လောက်ထိတော့တာရှုခံရတာပေါ့
ကမ်ဘလူခရိုင်အတွင်းစစ်စင်ရေးတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကထုတ်ပြန်ပြောဆိုတာမျိုးမရှိသေးပါဘူးဒါပေမဲ့ PDF တွေဟာကျေးရွာတွေကိုအခြေပြုပြီးလှုပ်ရှားနေတယ်လို့ဆိုပြီးအရသာထိခိုက်မှုတွေဖြစ်လာရင် PDF ကာကွယ်ရေးအဖွဲ့တွေကိုပြစ်မှတ်ထားတိုက်ခိုက်တာလို့စစ်ကောင်စီဘက်ကတုံ့ပြန်ဖြေရှင်းလေးရှိပါတယ်ဒီဇွန်လတည်းမှာစစ်ကောင်စီတပ်ကပင့်တာတိုက်နယ်နဲ့ကိုးရောင်ဘုတ်တိုက်နယ်ကကျေးရွာတွေကိုဝင်ရောက်နယ်မြေရှင်းလင်းစစ်ဆင်ရေးတွေဆက်လုပ်နေတယ်လို့ဦးနေစင်လက်ကပြောပါတယ
်ပြီးခဲ့တဲ့2ရက်3ရက်လောက်ကပဲကမ်ဘလူမြို့နယ်ထဲကရင်းကြီးရွာကိုစစ်ကြောင်းထုတ်တယ်စစ်ကြောင်းထုတ်ပြီးတော့မှဘရောက်ပင်ရွာကစစ်ဘေးရှောင်တုံးဖြစ်တဲ့ဥသိမ်းဝင်းကိုဒါပြတ်သက်သွားတဲ့ဆိုတာမျိုးတွေလည်းရှိတယ်ဒါဂျွန်လာအတွင်းမှာဖြစ်ခဲ့တာပေါ့နော်အဲ့တော့အဲ့ရင်းကြီးရွာပုံကျင်မှာရှိတဲ့တဲတိုက်တွေကိုအကုန်မီးရှို့ဖျက်ဆီးတာတွေလုပ်တယ်နောက်ပြီးတော့ပြင်သာတိုက်နယ်တွေကရှမ်းကုန်းကြီးရွာကိုလည်းမီးရှို့ဖျက်ဆီးတာတွေလုပ်တယ်ပေါ့နော်အဲ့လိုပဲအလားတူကိုရောင်ဘုတ်တိုက်နယ်ဘက်မှာလည်းအဲ့လိုစစ်ကြောင်းနေမှာကနကိုရောင်ဘုတ်မှာအထိုင်ချထားတဲ့ဆက်ကဆက်တက်ကနေပြီးတော့မှစစ်ကြောင်းတွေထုတ်ပြီးမီးရှို့တာတွေတော့အများကြီးရှိတယ
်ကမ်ဘလူခရိုင်အတွင်းကျေးရွာတွေမှာစစ်ကြောင်းတွေပြန်ထွက်ချင်းကျေးရွာကိုပြန်ဝင်လို့ရတဲ့ရွာတွေရှိတယ်လို့ရွာတွေကိုလုံးဝပြန်မဝင်နိုင်တော့ပဲစစ်ဘေးရှောင်ကြတဲ့ရွာတွေလည်းရှိတယ်လို့ပြောပါတယ်ခရိုင်တစ်ခုလုံးမှာစစ်ရှောင်အရေအတွက်ဟာ6000ကနေ9000ကျားရှိနိုင်တယ်လို့ဦးနေစင်လက်ကပြောပါတယ
်စစ်ဘေးရှောင်တွေကတော့တချို့ရွာတွေကဒီမီးရှို့ခံရပြီးတဲ့နောက်ထွက်သွားတယ်ပြီးတော့ဟိုစစ်ကြောင်းထွက်သွားပြီဆိုတာနဲ့ပြောင်းဝင်တာတွေလည်းရှိတယ်တချို့ကြလုံးဝကြီးကိုဒီလုံးဝကိုပြောင်းဝင်လို့မရတဲ့စစ်ဘေးရှောင်နေလည်းရှိတယ်အဲ့ဒါကတော့ဒီဒီကမ္ဘူမြို့နယ်ထဲမှာကိုလုံးဝရွာပြတ်တယ်လို့ဖြစ်သွားပြီးတော့မှလုံးဝလူမနေတော့တဲ့ရွာတွေကတော်တော်များများရှိတယ်ပေါ့နော်ဥမာအရင်ပြောမှဆိုပစီကြီးလို့ရွာမို့နောက်တစ်ခါပြင်လာလို့ရွာမျိုးပေါ့ရွာပြတ်တယ်လို့ဖြစ်သွားတာကျွန်တော်တို့ခံမှန်းတာကတော့ဒီတခရိုင်လုံးသာဆိုရင်စစ်ဘေးရှောင်ဦးကြီးက6000 9000လောက်ပေါ်ရှိနေတယ်ထင်တယ်ကြ
လက်ရှိမှာတော့မိုးရသည်ဖြစ်တာကြောင့်စစ်ဘေးရှောင်တွေအတွက်မိုးကာတွေလိုအပ်နေသလိုတောက်သုံးရီရှားပါမှုလည်းကြုံနေရပြီးစားနပ်ရိက္ခာနဲ့ဆေးဝါးတွေလည်းလိုအပ်နေတယ်လို့ဒေသခံတွေနဲ့စစ်ရှောင်တွေကိုကူညီသူတွေကပြောပါတယ်ကမ်ဘလူခရိုင်အတွင်းမှာအီပီလာကနေမေလာအတွင်းအခုချိန်ထိထိုးစစ်တိုက်ပွဲနဲ့လေကြောင်းတိုက်ခိုက်မှုတွေစစ်ကြောင်းမပြတ်ဝင်ရောက်နေပြီးနေမြေရှင်းလင်းခံနေရတာကြောင့်စစ်ဘေးရှောင်ဥယျာဉ်အရေအတွက်ဟာတိုးတက်တိုးလာနေတယ်လို့လည်းစစ်ဆောင်တွေကိုကူညီဆောင်ရွက်ပေးနေသူတွေကပြောကြပါတယ်ခင်ဗျာ